မြန်မာနိုင်ငံအနေနဲ့ဓာတ်ရုလက်နဲ့သုံးစွဲမှုတားမြစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုမရှိတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပေမဲ့မြန်မာအနေနဲ့ဓာတ်ရုလက်နဲ့တူလောင်တာထုတ်လုပ်တာထုတ်ဖို့ရည်ရွယ်တာမျိုးတစ်ခုမှမရှိဘူးလို့မြန်မာတပ်မတော်ဘက်ကတုံ့ပြန်ထားပါတယ်ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပါ
ဒါလူလနဲ့နဲ့ပတ်သက်လို့မြန်မာနိုင်ငံဟာစိုးရိမ်စရာနိုင်ငံဖြစ်လာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Thomas Dinano ကနယ်သာလန်နိုင်ငံ The Hague မှာရှိတဲ့ဒါလူလနဲ့တားမြစ်ရေးဆိုင်ရာအဖွဲ့ကြီးရဲ့24ချိန်မြောက်အဖွဲ့ဝင်နိုင်ငံများညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။အဓိကအချက်ကတော့1980ခုနှစ်ကာလတွေတုန်းကမြန်မာနိုင်ငံအနေနဲ့ဒါလူလနဲ့အစီအစဉ်တရက်လုပ်ခဲ့တဲ့မှတ်တမ်းရှိတာကိုထောက်ပြပြီးတော့အဲ့ဒီကာလတုန်းကဒါလူပစ္စည်းအကျဉ်းချံတွေကိုဘယ်လိုလုပ်တယ်လဲဆိုတာကိုထုတ်ပြန်ပြောဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေတယ်ဆိုပြီးတော့ကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောတာပါ
The United States certifies that Myanmar is in non-compliance with the CWC due to its failure to
မြန်မာအနေနဲ့အဲ့ဒီတုန်းကလုပ်တဲ့ဓာတုလက်နက်စက်ရုံကိုဖျက်သိမ်းလိုက်ပြီလားဆိုတာနဲ့အဲ့ဒီဓာတုလက်နက်အစီအစဉ်ဟောင်းနဲ့ပတ်သက်လို့ကြေညာပြောဆိုဖို့ပြက်ကွက်တာကြောင့် CWC သဘောတူညီချက်အတိုင်းလိုက်နာမှုမရှိဘူးလို့အမေရိကန်ပြည်ထောင်စုကသုံးသပ်ထားပါတယ်မြန်မာနိုင်ငံဟာ1980ကာလတုန်းကကန့်ပါတဲ့ဓာတုပစ္စည်းထုတ်လုပ်မှုနဲ့ဓာတုလက်နက်စက်ရုံအပါအဝင်ဓာတုလက်နက်အစီအစဉ်တစ်ခုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကသိထားပါတယ်မှတ်တမ်းအရရှိတဲ့ဒီစက်ရုံမှာဓာတုပစ္စည်းတွေအစုလိုက်အပြုံလိုက်ရှိနေနိုင်ကြကြောင့်အမေရိကန်ပြည်ထောင်စုကဒါကိုအလေးနက်ထားစိုးရိမ်မကင်းဖြစ်ရပါတယ
်မြန်မာစစ်တပ်ရဲ့တပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့မြန်မာတပ်မတော်အနေနဲ့ဓာတုလက်နက်အပြင် NBC လို့ခေါ်တဲ့ Nuclear Zero လက်နက်တွေထုတ်ဖို့ရည်မှန်းချက်လုံးဝမရှိဘူးလို့ VOA ကိုတုံ့ပြန်ခဲ့ပါတယ်
အခုလက်နက်နဲ့ပတ်သက်ပြီးပူပေါင်းတာတွေထုတ်ပုံတာတွေအသုံးပြုတာတွေထုတ်လုပ်ဖို့ရည်ရွယ်ချက်ရှိတာတွေမရှိပါဘူး။ဒါတို့လက်နက်ပြင်းတယ်လို့ဟာ NPC ပေါ့။ဒီကလက်နက်နဲ့ပတ်သက်တဲ့အားတွေရောခုနပြောတဲ့ပူပေါင်းတာထုတ်လုပ်တာရည်ရွယ်ချက်ရှိတာအသုံးပြုတာမရှိပါဘူး။ဒါတို့အနေနဲ့က2015 EWC ဆက်မကြဘူးဘယ်လိုလဲဆိုရင်လက်မှတ်ထိုးပြီးတာဖြစ်ပါတယ်။အဲဒီလက်မှတ်ထိုးမထိုးနေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးအချိန်ကာလမှာဒီလိုဆောင်ရွက်ခြင်း
တောင်ကော80ကာလာရုံကဓာတုလက်နက်စက်ရုံနဲ့ပတ်သက်တဲ့အချက်လက်ကတော့သူ့အနေနဲ့သိထားတာမရှိဘူးလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့သူ့ရဲ့ဒီစိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုရောမြန်မာစစ်တပ်တာဝန်ရှိသူတွေကိုပါအသိပေးထားပြီးဖြစ်တယ်လို့ဆိုပါတယ
်။
ဒီစိုးရိမ်ချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့2019ဖေဖော်ဝါရီလကစလို့မြန်မာအစိုးရနဲ့ကောမြန်မာစစ်ဖက်နဲ့ပါတိုက်ရိုက်တွေ့ဆုံပြောဆိုတာတွေလုပ်ခဲ့ပါတယ်။အရင်ကရှိခဲ့တဲ့ဒီအစီအစဉ်နဲ့ပတ်သက်လို့ OPCW ကိုကြေညာပြောဆိုဖို့လက်နက်ဖြစ်လာနိုင်တဲ့ဒီပစ္စည်းတွေကိုဖျက်သိမ်းဖို့ CWC သဘောတူညီချက်အတိုင်းလိုက်နာဖို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုတိုက်တွန်းခဲ့ပါတယ်။ဒီလိုဆောင်ရွက်ချက်အဖြစ်မြန်မာအနေနဲ့နိုင်ငံတကာနဲ့ပိုပြီးထဲထဲဝင်ဝင်ဆက်ဆံလာနိုင်မှုသဘောတူညီချက်ကိုလိုက်နာဖို့နဲ့နိုင်ငံတကာလက်နက်ဖြတ်သိမ်းရေးကြိုးပမ်းမှုတွေမှာပါဝင်ဖို့အခွင့်အလမ်းဖြစ်လာမှာပါဒီအတွက်မြန်မာဘက်ကလှုံ့ဆော်မှုတွေမှာလိုအပ်တဲ့နည်းပညာဆိုင်ရာအကူအညီတွေပေးတာမျိုးအမေရိကန်ဘက်ကအကူအညီပေးသွားဖို့အဆင်သင့်ရှိပါတယ
်မြန်မာနိုင်ငံဘက်က CWC ဓာတုလက်နက်တားမြစ်ရေးဆိုင်ရာသဘောတူညီချက်ကိုမလိုက်တာဘူးဆိုတော့အမေရိကန်ဆူရဘက်ကဆွဆွဲချက်နဲ့ပတ်သက်ပြီးတော့မြန်မာဆူရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးအခုကျင်းပနေတဲ့ OPCW ညီလာခံမှာပဲမြန်မာကုစလေအနေနဲ့ဒါကိုတုံ့ပြန်ဖြေရှင်းမယ်လို့တော့မျှော်လင့်ရပါတယ်။မြန်မာစစ်တပ်ဟာဓာတုလက်နက်တွေထုတ်လုပ်နေကြောင်းသတင်းရေးသားခဲ့မှုကြောင့်2014ခုနှစ်ဇူလိုင်လတုန်းကသတင်းတောက်9ဦးအလုကျန်းတဲ့ထောင်ဒဏ်10နှစ်ကြာခံခဲ့ရပါတယ်။ဒါပေမဲ့လို့တပ်မတော်ပြောခွင့်ရသူကတော့ဒါဟာမြန်မာစစ်တပ်ကဓာတုလက်နက်စေုံတီတဲ့ဆိုတဲ့သတင်းမမှန်တယ်လို့ပဲအဲ့ဒီပြစ်ဒဏ်ပေးမှုဟာလည်းကက်သတ်နေမိတဲ့ကိုကျူးကျော်ဝင်ရောက်တာကြောင့်ဥပဒေအရရေးယူတာဖြစ်တဲ့ဆိုပြီးတော့ VOA ကိုတုံ့ပြန်ခဲ့ပါတယ်ခင်ဗျာ။